C'est comme la coupe. Sans mot, la vie, c'est lié. Ma manika, sa vie, or à ma bise, ta raja, ta nila, si ta raja. Nya, ta ma vada, ka ta lili. Or à l'île, hola, la dame, pena, ya, ba, ma dame, tiro. เยตรจาตองสมะโอวาทะสิราโรนาทนาโดมาสมะโอวาทะเนี่ยกินပြီးတော့ជីវ័តတုတ်တဲ့နိုင်ရေးမရှိဘူးဒါကြောင့်မို့สมะโอวาทะဆိုတာမြေရလိုအပ်ကြီးတဲ့ပုဂ္ဂိုလ်တွေကငယ်တဲ့ပုဂ္ဂိုလ်တွေကိုနေ့စဉ်နဲ့အမျှတတိပေးစကားပြောကြတာလေဆုံးမဩဝါဒကုလုံစုပေါင်းပြီးတော့ဆုံးမဩဝါဒပေးတာလည်းပဲဩဝါဒဆွေးငင်ကြီးကိုတီထောင်သွားတဲ့ဆရာတော်ကြီးကစုလသိတ္တကောဝါဒမဟာသိတ္တကောဝါဒဆိုပြီးတော့စာရေးပြီးတော့ဆုံးမတာရှိတယ် သိတ္တကောဝါဒဆိုတာတပည့်ကိုဆုံးမတဲ့ဩဝါဒတို့တော့တပည့်ကြီးတွေကိုဆုံးမတဲ့ဩဝါဒကြောင့်မဟာသိတ္တကောဝါဒဆိုပြီးတော့ဂါထာတွေနဲ့ရေးပြီးဆုံးမဩဝါဒပေးတယ်ကျမ်းတွေဒီမှာဆုံးမဩဝါဒပေးတာဒီစာသင်လိုက်မှာတပည့်တန်ဃာတွေကိုတမ္မာဆုံးမဩဝါဒပေးတယ်ဆုလသိတ္တကောဝါဒဆို ကာထာနဲ့စုံနီးယားနဲ့မြန်မာစကားပြေနဲ့ရောရှက်ပြီးတော့ရေးထားတဲ့ဆုံးမဩဝါဒဆုံးမဩဝါဒဆိုတာလေဘုရားပေးတဲ့ဆုံးမဩဝါဒပဲဖြစ်ဖြစ်သာသနာတော်မှာတော့ဘုရားရဲ့အဆုံးအမတွေကြီးတယ်အကုန်လုံးမြတ်စွာဘုရားရဲ့အဆုံးအမတော်ကိုတစ်ဆင့် ဟောကြပြောကြဆုံးမဩဝါဒပေးကြမြတ်စွာဘုရားကဆိုရင်သားတော်ရဟုလာခုနှစ်နှစ်အရွယ်ကနေစပြီးရဟန်းဖြစ်သည့်အထိအောင်ရှင်ရဟုလာကိုဆုံးမဩဝါဒပေးတာအဘိနတုတ်ဆိုပြီးတော့ရှင်ရဟုလာလေးကိုအမြဲတမ်းဆုံးမတဲ့ဩဝါဒကာရလေးကိုရှိခုရှိတယ်အဲဒီရှိခုနဲ့ကတော့ အမြဲတမ်းဩဝါဒပေးတာငယ်ရတဲ့ပုဂ္ဂိုလ်တွေမှာဆုံးမဩဝါဒကိုနာခံကြရမှာဆုံးမဩဝါဒရဲ့တတိပေးမှုကိုမှတ်ယူကြရမှာကောင်းတဲ့ဆင်ကလေးတွေလဲပြီးတော့တို့တက်ကြီးပွားခြင်းတို့တက်ကြီးပွားအောင်တိုင်းနာဆောင်ရွက်မှုတွေဖြစ်ပေါ်လာတာ ဒါကြောင့်မို့လောကမှာတော့ဆုံးမဩဝါဒနဲ့ကင်းပြီးတော့ជីវတုတ်တဲ့နိုင်ငံမရှိဘူး။ရှင်ရဟုလာနဲ့ပတ်သက်ပြီးတော့ဟောတဲ့တရားတွေများစွာရှိတော့လဲ။ဩဝါဒဆိုတဲ့တုံးနဲ့အရ။ဆယ်ရှစ်နှစ်လောက်ငငယ်လေးအရွယ်ကိုရင်ခုနှစ်နှစ်သားနေပြီးတော့ဆယ်နှစ်ဆက်တဲ့နေ့အဲဒီငယ်စဉ်အရာမှာဩဝါဒပေးတဲ့တုတ်တံကအမ္ပလတ္ထိက ယာဟုလောဝါဒတုတ်တော့ကလေးတွေဆိုတာလိန်ပြောတတ်တယ်ကြောက်လို့လည်းလိန်ပြောတာရှိတယ်။ရှိစရာအနေနဲ့လည်းလိန်ပြောတတ်တယ်။အဲ့ဒါလို့လိန်ပြောတဲ့အချင်းမရှိအောင်လို့ဆိုပြီးအဲ့ဒီတုတ်တံရသဗျာယာဟုလောဝါဒအထူးဆုံးမတုတ်ကအမ္ပလတ္ထိကယာဟုလောဝါဒလို့ခေါ်တယ်။ တခါမဟာယာဝုလောဝါဒဆိုတဲ့တုတ်တန်ဝိပဿနာချင်းစဉ်တစ်ခုဟောတာအဲဒီနောက်မှာသုလယာဝုလောဝါဒတုတ်တန်ကြတော့နောက်ဆုံးယံဘဝရောက်လို့ဉာဏ်နဲ့ဖြစ်မဲ့ဣန္ဒြေတို့တတဝိရိယတတိတမာရိပညာဆိုတဲ့ဣန္ဒြေ၅ပါးရင့်တန်လာတဲ့အချိန်မှာ ရတ္တဖို့ရဖို့တရားတွေရင့်ကျက်လာတဲ့အချိန်မှာဝိပဿနာကျင့်စဉ်တိုးမြင့်ပြီးတော့ဟောကြားပေးတာရှင်းလင်းအောင်မိဂွန်းနေမေးပြီးတော့ဖြေခိုင်းပြီးဟောတဲ့တရားဆူလာရဟုတော့တုတ်အဲ့ဒီဆူလာရဟုတော့ဟောတာတုတ်တံကိုနာပြီးတော့မှရှင်းရဟုတ်လားရဟန်းဖြစ်ပါလားဆိုလိုတာကရှင်းရဟုတ်လားလို့သတိဉာဏ်ကျွယ်ဝပြီးပါရမီပြည့်တဲ့ပုဂ္ဂိုလ်တောင်အမြဲမပြတ်ဆုံးမဩဝါဒဆိုတာလိုအပ်တယ်ဆုံးမဩဝါဒမရှိလို့ရှင်ရှင်ကြီးလိမ္မာမှုတိုးတက်မှုဆိုတာမရနိုင်ဘူးဒါကြောင့်ရှင်ကြီးလိမ္မာပြီးတော့တိုးတက်လာအောင်စိတ်ဓာတ်လေးတွေအင်အားတွေကောင်းလာအောင်စိတ်ဓာတ်တွေတိမ်မွေ့ဖြူစင်လာအောင်ဆုံးမဩဝါဒပေးတာသစ္စာပြားဟောတဲ့တရားတော်တွေမှာတရားတိုင်းတရားတိုင်းဟာသုမဩဝါဒဥတည်ပြီးတော့ဟောတာနေကြည့်ပဲအခုလိုစာသင်လိုက်တစ်တိုင်းမှာလာရောက်ပြီးတော့ပညာသင်ကြားနေကြတယ်ဆိုတာအင်တမအရေးကြီးတဲ့အလုပ်တစ်ခုပဲဘာအတွက်အရေးကြီးတာတော့ဆိုသစ္စာပြားရဲ့တရားတော်တွေတည်ထမ်းမှုအတွက်မပြောက်ဖို့အတွက်ရေးကြည့်တယ်။တမ္မာအဖြစ်ကြည့်မယ်ဆိုရင်မြို့သွားပြီးစာသင်လိုက်မှစာသင်တယ်လို့ဒါလောက်ပဲမြင်ကောင်းမြင်လိုက်ပဲ။သို့သောခုလို့စာသင်တာဟာသာသနာအနာဂတ်မှာသာသနာတည်ဖို့အတွက်ဘလောက်ရေးကြည့်တယ်ဆိုတာဟာအလေးနဲ့ထားကြည့်ပြီးစဉ်းစားမယ်ဆိုရင်ပို့ပြီးတော့ထင်ရှားသစ္စာပြာသာသနာတော်ဟာဘုရားဖြစ်သူရောက်ပြီးတော့ဓမ္မစကြာတရားကနေစာဟောပရမအဆုံးဓမ္မစကြာတရားဟောတယ်ဓမ္မစကြာဟောတဲ့ညမှာပဲဟောတဲ့တုတ်တန်တစ်ခုကဟေမဝတ္တတုတ်လို့ခေါ်တယ်အဲဓမ္မစကြာပြီးရင်နတ္တလက္ခဏတုတ်လို့ယူရခြင်းညမဟုတ်ဘူးဓမ္မစကြာတရားဟောပြီးအဲ့ဒီညမှာတပည့်စัจတရားဟောတဲ့ညမှာပဲဟောတဲ့သုတ်တံဟိမဝတ္တသုတ်အနတ္တလက္ခဏသုတ်ဆိုတာတပည့်စัจတရားဟောပြီးနောက်9ရက်မြောက်မှာဟောတာအနတ္တလက္ခဏသုတ်အဲ့ဒီအနတ္တလက္ခဏသုတ်ဟောပြီးတဲ့နောက်9ရက်မြောက်ကျတော့နာလကဆိုတဲ့ရတိတကူကမြတ်စွာဘုရားကိုမောနိယအကျင့်မောနိယဆိုတာရတ္တဖို့ရောက်စေနိုင်တဲ့အချက်တမန်ကျင့်စဉ်မျိုးမဟုတ်ဘူးဝိပဿနာကျင့်စဉ်မှန်တယ်ဗျာရတ္တဖို့ရောက်စေနိုင်တာသို့တော့ဒီမောနိယအချက်ဆိုတာကြပို့ပြီးတော့ပြင်းထန်တယ်ပို့ပြီးတော့ပြင်းထန်တဲ့အချက်ဖြစ်လို့မောနိယအချက်ဟာအတ္တမခဲရင်လို့ဒီအချက်ကိုကျင့်နိုင်တဲ့ပုဂ္ဂိုလ်ဟာဘုရားရှင်မှာတပါးပဲပေါ်အဲ့ဒါတပည့်စัจတရားဟောပြီးခொနည်းရမြောက်မှာဒီနာလကဆိုတဲ့ယသိဟာမြတ်စွာဘုရားစီလာပြီးတော့မောရိယအကျင့်ကိုလျှောက်ထားမြတ်စွာဘုရားကရှင်းလင်းဟောကြားပြီးမောရိယပฏิပဒါဆိုအဲ့ဒါကအနတ္တလက္ခဏာတုတ်ဟောပြီးတဲ့နောက်မှာဟောတဲ့တုတ်တစ်ခုနာလကမထေရဆိုတာနာလကယသိဆိုတာမြတ်စွာဘုရားအလောင်းလေးမွေးဖွားတဲ့အခါမှာသောတရဏမင်းကြီးရဲ့ပရောဟိတ်ဆရာဘဝကနေယသိဘဝရောက်နေတဲ့ကာလဒီဝီလလို့လည်းခေါ်တယ်။အတိတယသိလို့လည်းခေါ်တယ်။အတိတနဲ့ကာလနဲ့တူတူပဲဒီ။တိတဆိုတာဖြူတယ်။အတိတဆိုတာမဖြူဘူးအမဲ။ကာလဆိုတာလည်းမဲတယ်။အဲ့ဒီနာမည်နဲ့မှဲ့ထားတဲ့ဒီဝီလယသိကြီးအတိတယသိလို့လည်းခေါ်တယ်။ကာလဒီဝီလယသိလို့လည်းခေါ်တယ်။သောတရဏမင်းကြီးရဲ့အဖေရဲ့ပရောဟိတ်သုဒ္ဓရဏမင်းကြီးရဲ့ခမီးတော်သစ္စနာမင်းကြီးရဲ့ပရောဟိတ်သုဒ္ဓရဏမင်းသားလန်းတက်လာတဲ့အခါကျတော့အရွယ်မတူတော့သူကအဖိုးကြီးနေနဲ့အောက်ကခါစားတာစိတ်ထဲမှာမနှိမ့်ညို့ငယ်တုန်းကသုဒ္ဓရဏမင်းကိုပညာသင်ပေးရအဲ့ဒါသုဒ္ဓရဏမင်းနမ်းရလာတဲ့အခါကျတော့ပိဋိတော်နဲ့ဘုရင်ကြီးကဆရာပဲဖြစ်စေရှ िख ိုးလေးမရှိအဲ့တော့ထုံးစံရ နှခုတော့ဆရာကြီးကဘိသိက်ခံတဲ့ဘုရင်ကိုခါစားတော့သူစိတ်ထဲမှာမနှိမ့်ရလို့ရသေးဝတ်သွားဆရာတော်လေးဖွားတယ်လို့လည်းသတင်းကြားလိုက်ရောသူကပဲရောက်နေလို့ဆိုတော့တော်ရင်ကလက်ပြေကဘုံမိမ့်မှန်တစ်ခုမှသွားပြီးတော့တဘာဘဝင်စားလိုက်အဲ့ဒီနေ့လက်တွေကလမ်းထွက်ပြီးတော့ပျော်ကြတယ်ရှင်ကြတယ်ကကြတယ်ခုံကြတယ်အဲ့ဒါတွေမြင်တဲ့အခါမှာခါတိုင်းနဲ့ပဲတူပါလို့လက်တွေဟာဒီနေ့ပို့ပြီးတော့ပျော်နေရတာလဲဆိုတော့လူပြည်မှာဖရာအောင်ဝေးပြီးဖွားပြီးမကြခင်တပည့်ဆက်ကြတရားဟောတော်မယ်ဆိုတာသူ့ကိုပြောတဲ့အခါဘယ်မှာဖွားတာလဲဆိုတော့တက္ကတိုင်တပိလဝမြို့တောဒရဏမင်းကြီးရဲ့နန်းတော်မှာဖွားတယ်ဆိုတော့ဩသူတကာရဲ့နန်းတော်ပဲဆိုတယ်ချက်ချင်းဆင်းသွားပြီးတော့မင်းသားလေးဘယ်မှာလဲလို့မေးတော့မင်းသားလေးကိုယူလာယူလာပြီးပြတဲ့အခါမင်းသားလေးရသေးကြီးကိုအယုသိပေးတဲ့အနေနဲ့လက်ဆက်တဲ့အခါရှေးဆုံးကရသေးကြီးကောင်းပေါ်ရောက်သွားတယ်လို့ဘုရားဝင်နေတယ်မှာတခြားဆုံးဘုရားလောင်းအဲ့ဒီဘဝအနေနဲ့သူများရဲ့သူများကိုရှ िख ိုးဖို့ဖြစ်ဖို့ပေါ့ဗုဒ္ဓဘာသာထူးမြတ်တဲ့ပုဂ္ဂိုလ်ဖြစ်အဲ့ဒီမှာရသေးကြီးကဘုရားလောင်းရဲ့ကျန်ရလက္ခဏာတွေကြည့်ပြီးဘုရားဖြစ်မှာတေချာတယ်သူ့အနေနဲ့ကတော့ဘုရားဖြစ်တဲ့အချိန်မှာမမီတော့ဘူးဆိုပြီးတူတူစီကိုသွားပြီးတော့နာလကကတူတူတူတူကိုသွားပြီးတော့အေးသုတ္တရဏမင်းကြီးရဲ့ตาဘုရားဖြစ်မှာတေချာတယ်အဲ့တော့မင်းအခုတည်းကနေရသိလုပ်ရသိလုပ်ပြီးညွှန်တော်မှာသွားနေအမြဲတမ်းနားဆွတ်ထားသူအနှစ်30လောက်ကြာရင်ဘုရားဖြစ်မှာတေချာတယ်အဲ့ကြာရင်သူစီသွားတရားတော်ကမေးပြီးသူ့ရဲ့ဟောပြောတဲ့အတိုင်းစင်ကြံကြိုးကိုအထောက်လို့မှားထားခဲ့အဲ့ဒီနာလကယသိဆိုတာအဲ့ဘုရားလောင်းလေးမွေးတဲ့ရက်ပိုင်းမှာပဲတောထွက်ပြီးယသိဝတ်သွားဘလောက်ဆွဲကောင်းလဲ35နှစ်ဆောင်လာဘုရားနဲ့တွေ့ဖို့35နှစ်ဆောင်ဘုရားပွင့်ပြီးတော့ဘုရားဖြစ်ပြီးတော့တပည့်ဆက်ကြတရားဟောပြီဆိုတဲ့အခါကျတော့ဘုရားပွင့်နေဆိုတဲ့သူသတင်းကြားလိုက်အားချင်းဆင်းလာလိုက်တော့တပည့်ဆက်ကြတရားဟောပြီးတော့ခொနည်းရဲ့မြောက်ကျောင်းမှာဘုရားစီရောက်လာဒီလိုဆိုတာအဲ့ဒီနာလကမထေရအကြောင်းကဒီဘုရားဝင်နေထဲမှာတော့ရှိတယ်တခြားနေရာမှာတော့သူနဲ့ပတ်သက်ပြီးတော့တန်ဃာတွေထဲမှာမှတ်တမ်းသိမ့်မရှိဘူးဘာလို့မရှိလဲလို့ဆိုတော့သူ့မှာကြောင်ရဲ့တင့်တယ်ချင်းအလိုနယ်ချင်းအင်္ဂါ၃ရက်နဲ့ဒီမောနိယအချက်ကိုကျင့်တယ်မောနိယအချက်ထဲမှာသူကဘယ်လောက်ထိအောင်သူရဲ့ဆန္ဒကိုချိုးနှိမ်ထားသလဲဆိုလို့ဖရာကိုလည်းတစ်ခါပဲဖူးမယ်နောက်ထပ်ပြန်မဖူးဘာဖူးချင်လို့မဟုတ်ဖူးချင်တယ်ဆိုတဲ့စိတ်ဟာအကျဉ်းရင်ဖြစ်တယ်သူစိတ်ကိုအလိုမလိုက်ဘူးပေါ့ဘုရားကိုတစ်ခါပဲဖူးမယ်မြတ်စွာဘုရားရှင်ကတရားတစ်ခါပဲနာတယ်အဲတချို့ကြတော့အကျဉ်းကြီးနာတယ်ကျင့်လည်းမကျင့်ဘူးဘုရားရှင်ကတရားနာလိုက်မေးလိုက်မြတ်စွာဘုရားကိုမေးလျှောက်တာလည်းတစ်ခါပဲမေးမယ်အကျဉ်းကြီးမမေးဘူးဆိုဘုရားဖူးတာလည်းတစ်ခါပဲဖူးတယ်တရားနာတာလည်းတစ်ခါပဲနာတယ်ဘုရားရှင်မေးကုန်မေးတာလည်းတစ်ခါပဲမေးမယ်မေးပြီးဘုရားဟောတဲ့အတိုင်းအပြည့်ဝချက်မောနိယအခြေစားဒီတိပင်းအောင်တစ်ခါဝင်ပြီးနောက်ထပ်မဝင်တော့ဘူးဒီရတစ်ခါဆုံးကဝင်ပြီးနောက်ထပ်ဒီရမလာတော့ဘူးတသက်လုံးမလာတော့ဒီမြို့ဝင်ပြီးဒီမြို့နောက်ထပ်ဘယ်တော့မှမလာအဲ့တော့တိပင်းတပင်းကနေတပင်းတတော်ကနေတတော်တရွာနေတရွာဆိုတန်ခါပရိသတ်ထဲလေသူဘယ်တော့မှပြန်ရောက်မလာတော့နောက်ကြာတော့တော့ဆိုခုနှစ်လသူသာသနာပေါင်းဝင်တာကတပည့်ဆက်ကြတရားဟောပြီးတော့ခொနည်းရမြောက်မောနိယအချင်းမေးပြီးတော့အဲ့ဒီကလေးကနေကျင့်လိုက်တာဟမ်တစ်တပင်အောက်မှာဆိုရင်မတရက်တည်းထိုင်နေဒီပင်အောက်နောက်ထပ်ဘယ်တော့မှမလာဘူးအဲ့လိုတဏှာကနေတဏှာရှုပြောင်းပြီးတော့ပြင်းပြင်းထန်ထန်ဒီအချင်းကိုကျင့်ဆိုလိုတာကသူဟာဒီနေရာလေးကနေလို့ကောင်းတယ်နောက်ထပ်လည်းနောက်လည်းဒီနေရာလေးနေအောင်မယ်ဆိုစိတ်ထားတခါပဲ အလုံးဟာတခါရီနဲ့ပဲသွားနောက်ဆုံးမှာဘယ်ရောက်သွားတယ်ဆိုတော့စာထဲမှာတိတိကျကျမသိရခொနလဆိုတာတွက်ကြည့်လို့ရှိရင်တဘူရဲလပြီးကျုံရောက်သွားတဘူရဲလအထီအောင်ရောက်သွားတဘူရဲလပြီးနေဆိုတာရှင်သာရိပုတ္တရာနဲ့ရှင်မောဂလံကိုမြတ်စွာဘုရားကတဘူရဲလပြီးနေမှာပါဠိပေါက်ပြပြီးတော့ရှင်သာရိပုတ္တရာနဲ့ရှင်မောဂလံကိုအက္ခတဝကရာဇူးခန့်အပ်တဲ့နေ့ပထမတန်နိပတ္တလို့ခေါ်တယ်ဘုရားမြတ်စွာရဲ့သာသနာတော်မှာယန္တာတွေစုဝေးပြီးတဲ့နေ့ပထမတန်နိပတ္တအဲ့ဒီတဘူရဲလပြီးပွဲမှလည်းသူမပါဘူးတဘူရဲလပြီးကျော်9ရက်10ရက်အဲ့ဒီပတ်ဝန်းကျင်ပြီးမှတတော်ကနေတတော်တရွာတရွာတမျိုးနဲ့တမျိုးပြောင်းရွှေ့သွားတာဘုရားနဲ့လည်းတော့မတွေ့တော့ဘူးအဲ့လိုတရားကျင့်ရင်းနဲ့ခொနလအတွင်းမှာယန္တာဖြစ်ပြီးဟိန်ကုလကဆိုတဲ့တောင်မှာရောက်သွားပြီအဲ့ဒီမှာပဲသူ့ကိုယ်သူကြီးလိုက်တယ်ပြင်းပြင်းထန်ထန်ကျင့်လို့ခொနလပဲနေရတယ်မှာပြင်းထန်ကျင့်ခொနလတော့အလတ်တန်းသာကျင့်လို့ရှိရင်ခொနနစ်ပေါ်ပေါ်ရရအကျင့်မောနိယအကျင့်ကိုပြောတယ်မောနိယအကျင့်ဥက္ကဋ္ဌလို့ခေါ်တာအကောင်းဆုံးကျင့်ရင်ခொနလအပြစ်အလတ်တန်းသာအလယ်လတ်ကျင့်တယ်ဆိုလို့ရှိရင်ခொနနစ်ပေါ်ပေါ်ရရခါရှော့ရှော့လေးတက်တက်တာတာကျင့်လို့ရှိရင်နော်14နှစ်မဟုတ်ပဲ16နှစ်နော်ခွန်ကနန်းမဟုတ်တော့ဘူး16နှစ်အဲ့ဒီလိုဒီနာလကမထေရကတော့ပြင်းပြင်းထန်ထန်ကျင့်တာဟုတ်သူကခொနလပဲအသက်ရှိအဲ့ဒီဟိန်ကုလကတောင်မှာရောက်တဲ့အခါကျတော့သူပြိဋိဘံစံတော့မယ်ဆိုသိတယ်။ဘာလို့လောက်ပြင်းပြင်းထန်ထန်ကျင့်တော့ခန္ဓာကိုယ်ကလည်းမခံနိုင်တော့ဘူး။အဲ့တော့ပြိဋိဘံစံတော့မယ်ဆိုရေမိုးချိုးသင်္ကန်းတွေပါလေပြင်းစင်ဝတ်တန်တန်တန်ဝတ်ပြီးတော့မြတ်စွာဘုရားရှိတဲ့ဘက်ကိုမှန်းမြော်ပြီးတော့လက်ဥချီဟိန်ကုလကဆိုတဲ့တောင်နန်းရံကိုမှီပြီးတော့ဘုရားပဲလက်ဥချီပြီးပြိဋိဘံဆံသွားတယ်။အဲဒီကမြတ်စွာဘုရားကတည်တော်မူလို့သူ့ရဲ့ရုပ်ကလတ်ကိုယဟန္တာမာရီနဲ့တွားပြီးတော့မိတချိုးပြီးတော့ဓာတ်တော်ကိုယူပြီးတော့စေတီတဲတယ်လို့ဒီလိုဆိုတာပေါ့။ဒါကဘုရားသာသနာမှာဒီလိုပုဂ္ဂိုလ်မျိုးကတပါးလည်းပဲပေါ်နေတယ်။အဲ့ဒါနာလကတုတ်ဆိုတုတ်တန်ဒီကပါဠိတော်မှာရှိတယ်။အဲ့တုတ်တန်ဘုရားရှင်ဖတ်တဲ့ပုဂ္ဂိုလ်တွေတော့သူနာလကမထေရအကြောင်းတွေ့ကြပါတော့။ငယ်ငယ်တုန်းကသူဓမ္မဝတိဘုရားရှင်တို့မဟာဘုရားရှင်တို့ဖတ်ချင်ခုမှမဟာဘုရားရှင်လည်းနောက်ပိုင်းမှာပေါ်တာသူဓမ္မဝတိဘုရားရှင်မှာနာလကမထေရကြောင့်ဇိနထပကတနည်းတော့တေချာမှာမှတ်မိဘူးပါလာတော့ပါပါရင်လည်းပါပါမယ်အဲ့လိုမြတ်စွာဘုရားရဲ့အကြောင်းကြီးရေးထားတဲ့ထဲဆက်နွယ်ရာဆက်နွယ်တာဒီလိုပါလာတုတ်တန်မှတ်တမ်းနဲ့နာလကမထေရဆိုဆိုတာမြတ်စွာဘုရား45ဝါတပတ်ဆက်ကြံကနေစပြီးဟောပြောဆုံးမလာခဲ့တာ45မိနစ်ထိအောင်ဒီတရားတော်တွေဒီဝိညာဉ်တွေတရားတော်တွေမှန်သမျှဓမ္မလို့ခေါ်တယ်အဘိဓမ္မာဟောတာတော့ခုနဝါမြောက်မှာတာဝရိန္ဒနတ်ပြည်မှာဟောတယ်တာဝရိန္ဒနတ်ပြည်ကနေပြီးတော့နေစဉ်သံဃာ့ဘုန်းကြီးဆင်းလာပြီးရှင်သာရိပုတ္တရာကိုအတူချုပ်ဟောခဲ့တယ်အဲ့ဒီကနေရှင်သာရိပုတ္တရာကဘုရားစီကသင်ပြီးတော့သူတပည့်900ကိုအဘိဓမ္မာသင်္นานပို့ချပေးတယ်အဲ့လိုနဲ့မြတ်စွာဘုရားကတာဝရိန္ဒနတ်ပြည်မှာအဘိဓမ္မာ9ချမ်းဟောတာဟာနေ့စဉ်လူပြည်မှာအတူချုပ်ရှင်သာရိပုတ္တရာကိုဟောပြောလို့ရှင်သာရိပုတ္တရာကစီစဉ်ပြီးတော့သူတပည့်ယဟန်နေနဲ့လိုက်ထက်ကြီးအောင်စီစဉ်ပြီးတော့အဘိဓမ္မာချမ်းလေးကိုဟောတာအဲကြောင့်နတ်ပြည်မှာဟောတဲ့အဘိဓမ္မာချမ်းကမြတ်စွာဘုရားကိုယ်တိုင်ဟောတဲ့အကျယ်လူပြည်မှာဟောတဲ့ချမ်းကြံမြတ်စွာဘုရားဟောတာရှင်သာရိပုတ္တရာသင်ယူပြီးတော့လူပြည်ကကိုရော်ရိန်နဲ့တန်ယုံဗိဓမ္မာ9ချမ်းကိုဟောတယ် နတ်ပြည်ကဗိဓမ္မာခொနဲ့ချံဟောတာပြီးပြီနဲ့သူပြည်ကဗိဓမ္မာခொနဲ့ချံတင်ယူပို့ချမှုတပြိုင်နဲ့ပြီးတယ်လို့သူတို့ဆိုတယ်။ဒါကြောင့်မို့အထာတလိနိထေရထာမှာအဘိဓမ္မေဝါစနာမေခောနာမှာသာရိပုတ္တထေရပါပဝောဆိုစကားလေးပါတယ်။အဘိဓမ္မေဝါစနာမေကဝါစနာမေကဆိုတာပို့ချတဲ့အစီအစဉ်ပို့ချတဲ့နံရောပို့ချရပို့ချချက်လို့ပြောတော့အဘိဓမ္မာမှာသင်္นานပို့ချတဲ့အစီအစဉ်ရှင်းအောင်အစီအစဉ်အကန္တာလေးခံဖွဲ့တယ်ဗာပြီးပါဗာပြီးပါသင်္นานနေအဲ့ဒီအဘိဓမ္မာမှာသင်ယူတဲ့ပို့ချတဲ့အစဉ်ဟာရှင်သာရိပုတ္တရာမထေရမြတ်ကစီစဉ်ထားတာလို့အဲ့ဒါကိုညီညွတ်ပြီးဘိဓမေဝါစနာမေခောနာမှာသာရိပုတ္တထေရပါဘောတဲ့အဘိဓမ္မာကျမ်းမှာပို့ချတဲ့အစဉ်ဟာရှင်သာရိပုတ္တရာကစတင်လာတာလို့ဆိုရှင်သာရိပုတ္တရာပို့ချတဲ့အစီအစဉ်သူပြောအဲ့တော့အဲ့ဒါကဓမ္မလည်းမပါဘူးအလုံးဟာမြတ်စွာဘုရားအဘိဓမ္မာနဲ့ဓမ္မဉာဏ်တော်တွေကိုပြည့်ညတ်တာဝိနည်းအလုံးပေါင်းတဲ့အခါဓမ္မဝိနည်းဒီလိုနှစ်ခုဓမ္မဆိုတဲ့အဲဓမ္မနဲ့အဘိဓမ္မာသုတ္တန္တနဲ့အဘိဓမ္မာဆိုနှစ်ခုခွဲသို့တော့မြတ်စွာဘုရားအမြဲတမ်းသုံးလေးရှိတဲ့စကားလုံးကဓမ္မနဲ့ဝိနည်းဓမ္မဝိနည်းဆိုတဲ့စကားလုံးအမြဲတမ်းသုံးတယ်။ဒါကြောင့်ဣမတ်တလိဓမ္မဝိနည်းအပမတ်တော်ဝိဟတတိယောဣမတ်တလိဓမ္မဝိနည်းအပမတ်တော်ဝိဟတတိပဟာယသာတိတန္တံဒုက္ခတန္တံဂရိတတိတို့ဒီလိုဟောထားတာရှိတယ်သူတို့သုတ်တန်နေမှာလည်းဣမတ်တေဓမ္မဝိနည်းဆိုပြီးတော့ဟာကဲလို့ဓမ္မနဲ့ဝိနည်းတရားဟောတဲ့တရားတွေကိုချင်းချုပ်ပြောရင်ဓမ္မနဲ့ဝိနည်းနှစ်ခုပဲရှိအဲ့ဒီဓမ္မဝိနည်းဟာဘုရားလက်ထက်တော်ခါကလာတော့နိဗ္ဗာန်၄၅နှစ်ကြာမြတ်စွာဘုရားဟောကြားတာဉာဏ်တော်တွေကသင်ယူကြတယ်မှတ်သားကြမှတ်သားတယ်ဆိုတော့အဲ့ဒီခေတ်ကအဲ့ဒီခေတ်ကစာအုပ်စာပေနဲ့ရေးသားပြီးမှတ်တာမဟုတ်ဘူးနှုတ်တဲ့ချပေးတာကိုမှတ်သားကြနှုတ်တဲ့ဆောင်ရဒါကိုနှုတ်တဲ့ဆောင်နဲ့ခေတ်လို့ခေါ်တယ်ဝါစုကတဝါစုကတဆိုတာသင်ယူပြီးတော့နှုတ်တဲ့ဆောင်အဲ့ဒီလိုနှုတ်တဲ့ဆောင်လာတဲ့ခေတ်ကအင်္ဂလိပ်လိုတော့ oral tradition လို့ခေါ်တယ် oral tradition ဆိုတာနှုတ်နဲ့ပဲတင်တယ်။စာတင်တာလည်းနှုတ်နဲ့ပဲတင်တယ်။လိုက်ပြီးတော့တင်ယူတဲ့ပုံစံတွေကလည်းနှုတ်နဲ့ပဲတင်ယူပါတယ်။ဒါကြောင့်မို့ဘ ਹੁ တုတ္တဆိုတဲ့စကားလုံးကအဲ့ဒါကိုရည်ညွှန်းတာ။တုတ္တဆိုတာကြားရုံကြားတာမဟုတ်ဘူး။ဒါကြောင့်မို့တေဝမေတုတ္တကိုအ내ပြန်တဲ့အခါတုတ္တနာယူမှတ်သားဆောင်းထားအပ္ပါတိဆိုဓမ္မအတိတ်ကိုပြည့်စုံ။နားနဲ့ကြားပြီးဆောင်းထားတာ။ဟောနားနဲ့ကြားပြီးတင်ထားတာလို့ဆိုလို့တင်လေဆိုတာနားနဲ့တင်နားနဲ့နားထောင်ပြီးတော့တင်တယ်အခုခေတ်တော့စာအုပ်ဖတ်ပြီးတော့တင်တာလည်းရှိတယ်ဘုခေတ်ကတော့ဖတ်ပြီးတင်တာမဟုတ်ဘူးမျက်စိနဲ့ကြည့်ပြီးတင်တာမဟုတ်ဘူးနားနဲ့တင်ယူတာဒါမှမဟုတ်တုတ္တဆိုတဲ့စကားလုံးကိုသုံးတာအဲဒီဓမ္မအတိတ်ပဲရှိတယ်အဲ့ဒီခေတ်ကစာတင်နည်းကတုတ္တသေချာနားထောင်ရတယ်ဒါကြောင့်မို့အဲ့ဒီတုတ္တမို့တန်ခါနာတင်တဲ့အခါကျတော့တန်ခါယနာဆိုခုခေတ်ညာနားလည်နေတာတန်ခါယနာဆိုတာစုပေါင်းပြီးတော့ရွတ်ထားတန်ခါယနာလို့ဒီလိုပြောကြတယ်နော်စုရွတ်ထားတန်ခါအမှန်ကတော့အဲ့ဒီအခြေပဲအဲ့ဒီအခြေပဲကမဟုတ်တော့မဟုတ်တော့တန်ခါယနာဆိုတဲ့အခြေအနေကဘာအောင်ဆိုတဏီတဲ့အတန်ဖက်ရမယ်နုတ်နဲ့တင်ထားတဲ့စာတွေဟာတယောက်ကရွတ်ထားတစ်မျိုးဟိုတယောက်ကရွတ်ထားတစ်မျိုးဆိုကွဲလွဲမှာပေါ့တယောက်ကဥပမာစတ္တာရိမာနိဘိခဝေတစ္ဆာမိအရိယတစ္ဆာမိတို့တစ်ပါးကရထားနောက်တစ်ပါးကျတိနိမာနိဘိခဝေအရိယတစ္ဆာမိဆိုတော့ကွဲလွဲသွားတယ်အဲ့ဒါလို့မကွဲလွဲရအောင်တဏီရဲ့ဗောဓိဝေကိယ138ပါးဆိုဘုသူမေးလိုက်မယ်တတိပဋ္ဌာန်သမ္မပဒါနော်တတိစတ္တရောတတိပဋ္ဌာနာစတ္တရောသမ္မပဒါနာဒီဘောဓိပက္ခိယ138ပါးတဏီတဲ့ အဲ့လိုတမန်တမဲ့တန်ခါယနာဆိုတာဟုတ်လားတန်ခါယနာဆိုတာတမန်ခါဤတက်တဏီတဲ့အတန်ထွက်တဏီတဲ့အတန်ထွက်ဟိုတစ်မျိုးဒီတစ်မျိုးမဟုတ်ဟာဟိုတစ်ယောက်ကရတာတစ်မျိုးဒီတစ်ခုကရတာတစ်မျိုးအဲ့လိုမဟုတ်ဒီစကားကိုဘုရားစတော့တာလို့ဆိုရှင်သာရိပုတ္တရာမထေရကစတော့မြတ်စွာဘုရားလက်ထက်တော်မှာတင်ဂီတိတုတ်ဆိုတာရှင်သာရိပုတ္တရာဟောတယ်အားလုံးဟောတာလည်းဆိုမြတ်စွာဘုရားနဲ့တက်တူရဲ့သူဆိုပါလို့မတိမ်မရင်ပေါ့ဖရာတဲ့နည်းနည်းကြည့်တယ်နိခန္ဓနာတ္တပုတ္တာဆိုချင်းဖရာပေါ့နိခန္ဓနာတ္တပုတ္တာကြီးကနာလနာမှာအခြေဆက်ရဥပါလိတကကြီးကဘုရားဘာသာဖြစ်သွားတဲ့အခါသူစိတ်ဆင်းရဲပြီးတော့နာလနာကနေပြီးတော့ပါဝါကိုပြောင်းသွားတယ်ပါဝါမျိုးရောက်သွားတဲ့အခါမှာသူပြိဋိဘဆံပေါ့သူတို့အခေါ်တည်သွားတယ်အဲ့ဒီလိုပါဝါမျိုးမှာသူဆုံးတဲ့အခါကျဘာဖြစ်တယ်သူတပည့်တွေကသူဆရာကတယောက်ကဒီလိုပြောတယ်လို့ပြောနောက်တစ်ယောက်မဟုတ်ဘူးမင်းပြောတာမှားတယ်ဆရာကဒီလိုမဟုတ်ဘူးဒီလိုဟောတယ်တဏှီတည်းမဖြစ်ဘူးအတန်နေမျိုးစုံဖြစ်လာဟိုကွဲပြားကြတယ်ငင်းခုန်ကြတယ်ပေါ့ငင်းခုန်ကြတယ်အဲ့ဒီလိုအငင်းခုန်ပြီးမဖြစ်အောင်တဏှီတည်းအတန်ထွက်တာကိုတန်ခါတယ်စုရွတ်တာမရွတ်တာဘာမှမဆိုင်ဘူးနော်စုရွတ်တာတဏှီတဲ့အတန်ထွက်ဒါဝိရှင်သာရိပုတ္တရာကအဲ့ဒီမှာဒီဒီကန္တကြီးတတပုဒ္ဒရာကြီးမရှိတဲ့အခါမှာတတိတွေကအတန်လေးကွဲပြားလာကြဟိုလူကတယောက်ဒီဒီဘက်ကတစ်မျိုးပြောဒါသူ့ဆရာဒီလိုဟောခဲ့တယ်ဟိုလူကလည်းဒီလိုဟောခဲ့တယ်တခုနဲ့တခုဆန့်ကျင်မဲ့တွေဖြစ်လာအဲ့ဒီလိုဖြစ်တာဟုတ်ဒီလိုမဖြစ်ရအောင်ဆိုပြီးတော့ရှင်သာရိပုတ္တရာမထေရကတန်ခါယိတ္တံနဝိဝတိတ္တံဆိုစကားလုံးတော့တန်ခါယိတ္တံတတန်နဲ့ထွက်ရမယ်နဝိဝတိတ္တံအမျိုးမျိုးမပြောရဘူးတတန်နဲ့ပဲထွက်ရသစ္စာစဉ်၄ပါးတတိပဌာန်၄ပါးတမ္မပဌာန်ဆိုတာလည်း၄ပါးဟောအေဒီပါ၄ပါးအိန္ဒြေ၅ပါးပူ၅ပါးတတန်နဲ့ထွက်ရမယ်လို့ဆိုဘုရားဟောတဲ့တရားတော်တွေအကုန်တတန်နဲ့ထွက်ရဟိုလူကတမျိုးဒီလူကတမျိုးအဲ့ဒါဘုရားဟောတာမဟုတ်ဘူးဒီလူကလည်းဒါဘုရားဟောတာမဟုတ်ဘူး ਨੇ အငင်းမပွားရဘူးလို့ဆိုပါတယ်အဲ့ဒီလူဟာကပို့ပြီးတော့သွားဝကြတန်ခါဤတပံတတန်နဲ့ထွက်ရမယ်နဝူရိတပံမငင်းရဘူးမခုံရဘူးငင်းခုံစရာမရှိဘူးလေဟာလုံးအဲ့တော့ oral tradition နဲ့သင်လာတဲ့စာတွေဟာ55ဝါဟောထားတဲ့စာတွေအလုံးကိုများတယ်လုံးများတယ်ကျန်နာရဲ့တွက်ကိန်းနဲ့ပြောလို့ရှိရင်တပ္ပခန္ဓာပေါင်း 8,400 လောက်လို့ဒီလိုပြောတယ်။မြတ်စွာဘုရားရှိခိုး 8,200 တင်တယ်။ရှင်သာရိပုတ္တရာတို့ရှိခိုး 2,000 တင်တယ်။အားလုံး 8,400 ဓမ္မခန္ဓာဆိုတရားအစုတွေစာပိုက်ကလေးတွေစုလိုက်စုလိုက်ဘယ်ခန္ဓာခွဲပုံကတော့သူကလည်းသူခွဲတာရှိတယ်။မေဂွန်လေးတစ်ခုဆိုရင်မေဂွန်လေးတစ်ခုကတပ္ပခန္ဓာတစ်ခုဖြေလေးကတစ်ခုဒီလိုဟာမျိုးပေါ့။အဲ့လို7400တောင်တော့ဒီခန္ဓာတွေရှင်းလနာမှတ်တမ်းတင်လာပြီပထမတန်ခန္ဓာတင်တဲ့အခါအဲ့ဒါတွေကိုညှိစုဆောင်းပြီးတော့ဘုရားဟောတဲ့တရားတွေကိုတဏှီပဲဖြစ်အောင်ညှိလိုက်တာအလုံးညှိတယ်ဆိုတဲ့အခါကျမှအတီးပြုတ်ပြီးတော့ရွတ်တာတော့ရှိမှာပေါ့အဲ့တော့အတီးပြုတ်ပြီးတော့ရွတ်တာတဲ့တန်ခန္ဓာဆိုဒီမှာတတန်နဲ့ရွတ်ဆိုခြင်းတတန်နဲ့ထွက်ခြင်းလို့သူတို့ပြောအဲ့ဒါကအရေးကြီးတယ်အဲ့တော့တန်ခါယနာတွေကိုတည်တည်ချာချာလေ့လာကြည့်တယ်။ဘယ်ကိစ္စပဲဖြစ်ဖြစ်ရိုးရိုးကြီးမတွေးနိုင်ဘူး။ဟောသူ့အလေးတွေနဲ့သူတကယ်ကြည့်လိုက်လို့ရှိရင်စဉ်းစားတတ်ရတယ်။ဘယ်ကိစ္စဖြစ်စဉ်းစားကြည့်ရတယ်။မစဉ်းစားလို့ရှိရင်အများပြောတဲ့နောက်လိုက်သွားမစဉ်းစားရဘူး။အဲ့တော့ကြည့်ပထမတန်ခါယနာဆိုတာဘာလို့ထားလဲလို့ပထမတန်ခါယနာဆိုတာအဘောဓုဒ္ဓတွေဆိုတာစာထဲမှာစောင်းဝဲဖြည့်တဲ့အချိန်မှာဒီဘောဓုဒ္ဓတွေတချို့ကမရှိဘူးပေါ့မရှိရင်တော့ဆက်ပြီးတော့ဖတ်ရတယ်လေ့လာဒီရင်ဘောဓုဒ္ဓတွေဒီဘောဓုဒ္ဓပို့ရေးကြည့်တယ်ဒီတခြားဘောဓုဒ္ဓတွေလည်းဟိုတည်တည်တည်လိုက်တာတွေရှိပါတယ်သို့တော့တခြားဘောဓုဒ္ဓမတိလို့ကအပြစ်တင်စရာမရှိဘူးဘာလို့လဲဆိုတော့ကိုယ်လုံးမဟုတ်ဘူး ကိုယ်လုံးကမသိဘူးဆိုရင်ပြစ်တင်ရှာဖြစ်တယ်ကိုရင်ဦးစင်မာလုပ်တယ်ဟောစာသင်တယ်အဲ့ဒီစာတွေကအကြောင်းအရာတွေမသိဘူးဆိုရင်ပြစ်တင်ရှာဖြစ်အဲ့တော့ကြာလူဝပေးတာတို့ဓာတုပေးတာတို့မသိဘူးပြစ်တင်ရှာဖြစ်အဲ့တော့ကိုလုံးတဲ့ကိုတိ့ဘူးဒါရေးချီးဆုံးအဲ့တော့တန်ခါးနာချောင်းတိ တို့တီတူဘွားဘုရားတဲ့ကလေးမှာအင်တာဗျူးလုပ်တဲ့အခါကျတော့ဒီဝါစရိယတော့အောင်ပြီးပြီချုပ်တော်ကြီးမေးလိုက်လို့ရှိရင်မသိကြဘူးတော်တော်များများကမသိကြဘူးဖြစ်စာဝဲတော့အောင်တာပဲသိဘူးဘောဓိတ္တနဲ့ကျတော့လုံးဝအမှတ်တမဲ့ဘာလို့လဲဆိုတော့စာသင်တုန်းကဘာသင်တာတော့ဆိုတော့ဘယ်နေရာကမေးဖို့ကောင်းလဲဆိုတာသိတယ်နော် အဲ့ဒါကြောင့်မို့လို့ခုခေတ်မှာစာတတ်တဲ့လူကအမှန်တမ်းလဲလာစာဝဲအောင်တဲ့လူရှိတယ်စာတတ်တဲ့လူတွေနည်းလာတယ်ဒါကြောင့်မို့ဒါတွေကိုတတိထားစာဝဲလဲအောင်ရမယ်စာလဲတတ်အောင်လုပ်ဖို့လိုအပ်တယ်စာဝဲအောင်ပြီးတော့ကိုသိတဲ့စာကိုကြည့်တဲ့စာကိုသိနေတဲ့စာရဲ့အနဲ့ထိတ်ကလေးတည်တည်တိတိုင်းတိုင်းမသိဘူးဆိုလို့ရှိရင်ဒါကြတော့ကဲရစီတာဖြစ်တယ်ပေါ့ အဲ့ဒါကြောင့်မို့လို့ဒီလိုပဲဖြစ်ရအောင်ဆောင်ဝဲအောင်ပြီးရင်ဒီစာတွေကိုပြန်ပြီးတော့လေ့လာရတယ်ဖတ်ရှုပါအဲ့ဒီကခုပြောချင်တာတန်ခါးနာဆိုတာတတန်နဲ့ထွက်အောင်ပြီးရအဲ့ဒီကပထမတန်ခါးနာကဘာလုပ်တာတုံးလို့မေးလို့ရှိရင်စုစုစီစီမရှိသေးတာတွေစာပေတွေကိုစုဆောင်ပြီးတော့နော်စနစ်တကျစုစည်းပေးတာအဲ့ဒါပထမတန်ခါး ဖရာဟောတဲ့တရားတော့အဖြစ်အတိမတ်ပြုတ်ပေးတာသူကဘာမှမကြဘူးရဟန္တာ၅ရာရဟန္တာကြီး၅ရာဖရာဟောတယ်ဖရာဟောတယ်ရှင်အနန္ဒာကရွတ်ပြတယ်ဟုတ်တယ်ဒါဖရာဟောတာသူလည်းသိတယ်ရှင်အနန္ဒာရွတ်ပြတယ်ကျန်တဲ့ကိုယ်တော့ဟုတ်တယ်အမှားမရှိဘူးဒီတိုင်းမှန်တယ်ရှင်မဂတ္တဘာကမေးရှင်အနန္ဒာအဖြစ်အလုံးဒီပြုတ်ပြီးဆိုတဲ့အခါကျတော့စုပေါင်းပြီးတော့ရွတ်ကြတယ်ဒါကအဓိကမဟုတ်ဘူး ပိဋကတ်တွေကိုစုစည်းပြီးတော့အတည်ပြုတာဒါကနှစ်တရားရောက်လာတယ်ဘာဖြစ်တော့ဆိုဝီနိစိကန်နဲ့ပတ်သက်ပြီးတော့အဓိပ္ပာယ်ကွဲလွဲမှုတွေ interpretation problem လို့ခေါ်အဓိပ္ပာယ်ပြန်ဆိုတဲ့အခါကောက်ယူတာအဓိပ္ပာယ်ကောက်ယူတယ်လွဲပါလားစိကန်ဥရိကဥရိဆိုတာတချို့ကလက်တလုံးညာလှည့်ပြီးတော့ဒါလည်းလုတ်ကောင်းတယ်ဟိုကလည်းလုတ်ကောင်းတယ်ဖြစ်လာဘယ်လိုဟာတော့ဆိုလို့ရှိရင်အခုတောင်ဘုမပြင်မှာပြောနေကြတာရှိနော်12နှစ်မထိုးရင်ဆွမ်းစားစားနေတော့12နှစ်ကျော်သွားကိစ္စမရှိဘူးဆိုတဲ့ဟာပြောနေတယ်။မဟုတ်တာတွေပြောတာအဲ့ဒါ12နှစ်ထိုးရင်ရမှာပဲကိစ္စရှိတာပေါ့ဘာလို့မရှိရမလဲတချို့ကစားနေတော့ဆိုဆက်စားအဲ့ဒါဆိုညနေထီအောင်စားရမှာပေါ့အဲ့တော့ဒီလိုမဟုတ်တဲ့ရုပ်တွေကလည်းအများကြီးရှိတယ်အဲ့တချို့ကိလန္ဒာဆိုပြီးတော့ဆေးရုံတွေမှာဆိုရင်တော်တော်လေးကိုကြာပြီဟုတ်ဆေးရုံကလည်းဟိုဆေးရုံတက်လာတဲ့ကိလန္ဒာအစာအာဟာရနဲ့လိုအပ်တဲ့ကိလန္ဒာရှိကောင်းရှိနိုင်စာအာဟာရလိုအပ်တာမဟုတ်ဘဲနဲ့ကိလန္ဒာပဲစားကောင်းပါလေဆိုပြီးညနေဆွနေကတ်တော့အဲ့ဒါမျိုးတွေဖြစ်လာတာဒါတော့မဟုတ်တာဖြစ်ပေါ့နော်မဟုတ်ဘူးကိုယ့်ဘာကိုစားတာကိုယ့်ဘာကိုစားတာစားမစားကောင်းမှုစားတော့တိရဒီလိုဆွလို့ဟုတ်လောက်ကောင်းနဲ့ထည့်ပြီးလောက်တာပို့ဆိုးတယ်မလုပ်ကောင်းဘူးဆိုတာပြရကိုမရှောင်နိုင်လို့လို့ရင်ကိုယ့်အကိုခံကိုယ့်အဖြစ်ကိုအဲ့လိုပဲဖြစ်ရအခုတော့မဟုတ်ဘူးလုပ်ကောင်းတယ်ဆိုတဲ့အတိတ်ကပြောအဲ့ဒါမျိုးကြတော့ဒါစတရားကိုဖြတ်စည်းတာလို့ခေါ်တယ်ဘုရားမဟောတာဟောတယ်လို့အဲ့တော့ဒုတိယသံဃာနာတင်ရင်အကြောင်းလေးတည်းမှာဒါပါတယ်ဘာပါလာလဲဆိုမွန်းလွဲလို့လက်နှစ်သက်လောက်အရေးလွန်သွားလဲစားကောင်းတယ်ဆိုပြီးအဲ့လိုလောက်တာတေနုစာတိတ်ပြီးတော့ဟိုဖြစ်ခါစာတေဘောအရက်တိတ်ပြီးတော့မရင်ကျက်သေးတဲ့မပြေသေးတဲ့အရက်တောက်ကောင်းတယ်ဟောနွားလို့ပြောပြောတောက်ကောင်းတယ်ဆိုဆာမျိုးတွေပေါ့အဲ့လိုဟာမျိုးတွေဆယ်ချက်အာလုံးစုလဝါပါဠိတော့တက်ထားတဲ့ကွယ်နေအာလုံးသိတည်းဟာအဲ့ဒီဆယ်ချက်နဲ့ပတ်သက်ပြီးတော့ပြဿနာတက်လာလို့ဒါကိုဖြေရှင်းဆုံးဖြတ်ဖို့တင်တာ အဲ့ဒါကဒုတိယတဏ္ဍာရီစာညိတာမဟုတ်ဘူးဝိနည်းနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ဒုတိယတဏ္ဍာရီတတိယတဏ္ဍာရီကတော့ဘာလဲလို့ဆိုရင်အတောကမင်းကြီးကသာသနာကိုချီးမြှောက်တဲ့အခါကျတော့သာသနာတွင်မှနေတဲ့ကိုရော်ကြီးဟာသာဝတိဟိုပြည့်စုံတာလို့ဘုရင်ကနေပြီးတော့အကုန်လုံးလူတွေသိမရှိထောက်ပံ့လှူဒန်းလာတယ်လူတွေကလည်းဘုရင်လူတယ်ဆိုတော့အလုံးကလှူဒန်းလာတယ်ဆွမ်ကွမ်းတင်ကံပေါ်တယ်ဆိုပါလို့ဆွမ်တင်ကံကြောင့်စိတ်ပေါ်တယ်ပေါ်တဲ့အခါကျတော့ဘာသာကြားတွေကရှားပါလာတော့ဒီအစာရေစာပေါ်များတဲ့တန်ခါတွေလည်းဝင်ရောက်လာကြဝင်ပြီးတော့ခရီးတရားချီးညူသလိုလိုလုပ်ပြီးတော့သူတို့အယူဝါဒတွေကိုဟောပြောလာကြအဲ့ဒီလိုမိစ္ဆာဝါဒတွေဗုဒ္ဓတရားတော်ထဲမှာဝင်ရောက်ပြီးတော့ဒီလိုမိစ္ဆာလက်ရှိရဝင်ရောက်ပြီးတော့သာသနာပေါင်းမှာရဟန်းခံရတာတွေဝင်ပြီးတော့သူတို့ယူဝါဒတွေဟောပြောတာတွေဖြစ်လာတယ်။အဲ့ဒီဟာအတွက်သန့်စင်ဖို့ဆိုပြီးတော့ရှင်မောင်ဂလိဗုဒ္ဓဒေသာကထာဝတ္ထုကျမ်းနဲ့ဘုရားဝါဒအစစ်အမှန်ကိုပြန်လည်ပြီးတော့သန့်စင်ဘုရားဝါဒမဟုတ်တာတွေအကုန်လုံးဖယ်ရှားပြီးတော့တန်ခါရဏတင်နာမှုအဲ့တတိယတန်ခါရဏတင်နာမှာအယူဝါဒသန့်စင်ရေးတန်ခါရဏလို့ခေါ်တယ်။ဒီလိုဆိုတာအဲ့ဒီပထမတန်ခါရဏဒုတိယတန်ခါရဏတတိယတန်ခါရဏဒီသုံးခုကအိန္ဒိယနိုင်ငံမှာတင်တာအိန္ဒိယနိုင်ငံမှာတင်တာအင်တာဗျူးတော့မေးတာအဲ့ဒါဘယ်မှာတင်တာလို့ဆိုဗမာပြည်မှာတင်တာဟိုတို့တီဟိုနေတော့ကဟိုရေလုံသားပေါ့လေနားထောင်ကောင်းအောင်ခွန်ရေလုံသားပေါ့တန်ခါရီရေထဲမှာငါးဖမ်းပြီးတော့အသက်မွေးတဲ့လူတွေပုံတိုင်းပြီးပြီးတော့မျောလာတဲ့အခါတီဟိုရောက်လာတာလည်းရှိတယ်။တီဟိုရောက်လာတော့တီဟိုမှနေတဲ့အခါသူတို့ဘာသာရေးလေးနားလည်အောင်လို့ဆိုပြီးတင်တန်းပို့ချပြီးတရားလေးကလေးခေါ်ပြီးဖခင်ကဘာလိုမျိုးလုံးဆိုပမာလူမျိုးတဲ့ဖခင်ကဘယ်မှာလဲဆိုပမာပြည်မှာပွင့်တယ်ဟုတ်မသိတာကိုပြောပြတာမသိဘူးအခုသူတို့မသိတာလို့ပဲတချို့ဥစဉ်နေအင်တာဗျူးမှာမေးလိုက်ဒီတန်ခါနာတွေကဘယ်မှာတင်တာလို့ဆိုမန္တလေးလိုလိုရန်ကုန်လိုလိုကြောင်းအိန္ဒိယနိုင်ငံတင်မှာမသိဘူးအမတ်တမဲ့နေရဆိုလိုအမတ်တမဲ့မနေရဘူးအိန္ဒိယနိုင်ငံခုခေတ်မှာဆိုအမြေပုံတွေရှိသိမြောက်ဘူးပြည်မယ်လို့ဗင်လာမှာဗင်နိုင်ငံဆိုတာကိုမြေပုံနဲ့ကြည့်ပြီးတော့သိနိုင်ရအဲ့ဒီမှာစတုထတန်ခါနာဆိုတာကြောင့်ဒီလိုစာပေတွေကိုစာအုပ်အဖြစ်ရေးမှတ်ထားတာမဟုတ်ဘူးမဟုတ်ဘဲနဲ့နှုတ်တဲ့ဆောင်းလာတဲ့ခေတ်ကတော်တော်ကြာလာလောက်ထိကြာတယ်450ဖခင်လက်ထက်က45နှစ်ဖခင်မရှိတဲ့နောက်နှစ်ပေါင်း450အဲ့ဒီ450သာသနာ450ပါကြာရင်စာတွေပျောက်ကုန်နေမယ်ဆိုရင်အတန်းကိုမှတ်တမ်းတင်တာစလုံးနဲ့ပေတဲ့အခရာတင်တယ်လို့အဲ့ဒါကတီဟိုနိုင်ငံမှာလုပ်တာအဲ့ဒီကနေပြီးတော့စာအုပ်ပေအုပ်တွေပေပေါ်မှာရောက်လာရောက်လာတဲ့ဟာကနေတော့မြန်မာပြည်မှာလည်းပေစာအနေနဲ့ရောက်လာပြီးတော့မြန်မာအခရာနဲ့ကြောင်းတာတွေလုပ်မှာပေါ့နောက်တခါသာသနာ2400အထိမ့်မှန်နေတယ်မင်းတို့မင်းကြီးကစတုထသံဃာကတင်မှုလုပ်တာအဲတချို့ကလည်းကျောင်းထဲအခရာတင်တာကိုတန်ခါရဏမဟုတ်ဘူးလို့လည်းပြောကြတယ်။တန်ခါရဏတင်တဲ့နှစ်နဲ့ကျောင်းထဲအခရာတင်တဲ့နှစ်ကနှစ်နဲ့သုံးနှစ်လားနှစ်နှစ်လားกว่า။သို့သောဒါကပိစဝတန်ခါရဏတင်တာရဲ့လုပ်ငန်းပဲ။လုပ်ငန်းဖြစ်သည့်အတွက်ကြောင့်ဒီရုပ်ဖတ်မတန်ခါရဏမဟုတ်ဘူး။စာပေတွေတန့်စင်အောင်လုပ်ပြီးတော့ကြောက်ပြားပေါ်မှာရေးထွင်းတာလည်းပဲဒါလည်းတန်ခါရဏ။ဒါကြောင့်မလို့အခုစတ္တတန်ခါရဏတင်နေဆိုနှစ်ပေါင်းများစွာလုပ်ရတာ။ဆောင်ဒီစီစီရတဲ့တူချရတဲ့ချုပ်တင်လောက်ရတာပဲအဲ့ဒါတွေကစတ္တတန်ခါတာတွေပဲပါတာပဲလုပ်ငန်းတစ်ခုအနေနဲ့ခဏိလောက်ခဏိဖြစ်တာမှမဟုတ်ဘူးအဲတချို့ကဒါလေးကိုလာကြည့်ပြီးတော့တန်ခါနာတင်တာနဲ့ကြောက်တဲ့အခရာတင်တာတခြားစီတို့ပြောတဲ့လူကရှိတယ်ဟာစဉ်းစားကြရကြည့်မယ်ရှင်ဒါတခြားစီတော့မဟုတ်ဘူးတခြားစီတို့ခေါ်လို့မရဘူးနှစ်ကပ်နေတာပဲကပ်နေတော့ခုခေတ်စကားနဲ့ပြောလို့ဆိုရင်ပစ္စမတန်ခါနာ project လုပ်ငန်းတစ်ခု လေးနှစ်လှုပ်ချင်လို့ရမယ်ငါးနှစ်လှုပ်ချင်လို့ရမယ်စရတသင်္ဂနာဆိုအကြိုက်လှုပ်တယ်ဆယ်နှစ်လောက်အနည်းဆုံးတော့အဲ့တော့ဒါပုံနှိပ်တာစရတသင်္ဂနာမဟုတ်ဘူးလို့ပြောလို့ပြရပါအဲ့တော့ပစ္စဝသင်္ဂနာတင်တာကြတော့ကြောက်ထက်အခါမန္တလေးမှာကုသိုလ်တော်ဘုရားနာကြောက်စာလေးရှိအဲ့ဒါဓမ္မပြေမှာဂရိထိစတဏနာထိမ့်နေရတာမှမသိဘူးထိမ့်နေရတာမှမသိဘူးငါတို့အစိုးရတွေကဒါတည်တည်ချာချာထိမ့်သိနေခောပကတွေနဲ့ပြစ်ထားဒါမျိုးတွေအတေချာထိမ့်သိပြီးတော့မှတ်တရဘာလို့လဲဆိုအန်လေးမှာတဏ္ဍာနာတင်နေဆိုတာတခြားနိုင်ငံမှာရှိတာမဟုတ်ကိုယ်နိုင်ငံကြီးတန်ဖို့ခလုတ်အောင်မလုပ်ဘူးသမန်အနေထားမျိုးလို့ရှိတယ်။အဲကြောက်စာတွေကလည်းအတွဲတွေလာထိုင်တောင်ရေးတော်မြောက်ရေးတော်နဲ့ပြန်ကြောက်စာတွေ။အဲ့အရာမျိုးကြီးဖြစ်။အဲ့လိုထင်းထင်းဆောက်ဆောက်မှုတော့အားနေတယ်ပုံမှန်ပဲ။အဲ့ဒါ2400သာသနာ2400တောင်လောက်။သာသနာ2500ကျတယ်။သတ္တသာသနာဒါကအမှန်မှန်နေပြင်ဆင်ပြီးတော့စာအုပ်ပြန်လေးပုံနှိပ်တဲ့တန်ခိုင်နာပဲဒါအဓိကပြင်ဆင်တာအဲ့တော့ပထမဆုံးတန်ခိုင်နာတစ်ခုပဲစာပေစုဆောင်းပြီးတော့တန်နဲ့ထွက်အောင်တည်ကြည်တဲ့အတည်ပြုခဲ့တာအဲ့ဒီအတည်ပြုချက်တွေကိုဒုတိယကျတော့ဝိနည်းဆိုင်ရာဆုံးဖြတ်ချက်တတိယကျတော့အယူဝါဒဆိုင်ရာဆုံးဖြတ်ချက်သုထကျတော့ပို့ပြီးတော့ခိုင်မာဖို့အတွက်အခရာပေါ်မှာရေးတင်ပင်စမကျတော့ကြောက်တဲ့အခရာတင်တာစထကြတော့မူကောင်းမူတတ်စာပေတွေကိုညှိနှိုင်းပြီးတော့ပုံနှိပ်တာလို့သံဃာရဲ့လာရဲ့သဘောတရားတွေဒီလိုသိရအဲ့တော့ဆိုချင်တာကဘာလို့ဆိုဒီစာပေတွေဘလို့အရေးကြီးတယ်ဆိုစဉ်းစားကြည့်ဟောတပည့်ဆက်ကြတရားဟောတာနှစ်ဘလောက်ရှိပြီတွေ့တာကော2600တပည့်ဆက်ကြတရားဟောခဲ့တာ2600ရှိတယ်သူတွေ့အဲ့ဒီမှာဒီတမဲဆက်ကြဒီသာသနာတက္ကရိပြောတာဘုရားပြိဋ္ဌိဗံစံနဲ့နှစ်ကိုပြောတာအခု2556ဆိုဘုရားပြိဋ္ဌိဗံအဲ့ဒါကိုလည်းအလွယ်မှတ်နိုင်အောင်လုပ်ရညမတက္ကရိကိုသိတယ်ဆိုလို့ရှိရင်သာသနာတက္ကရိသိခြင်းဘာလို့ရဥဩရေချက်ရောဆွဲသာသနာဥဩရေချက်ဥဩရေချက်တလုံးစီကိုအဓိပ္ပာယ်ကောင်းဥဆိုတာတိက္ကနာတနည်းငယ်နေမို့အောကလည်းတိကနံတိတရေကြတော့ရှစ်ကနံကိုယူရတယ်။ဒါကဗုဒ္ဓဘုရားလေးကနံပေါ့။ဒါကြတော့ရဟုရှစ်ကနံ။ကျက်ဆိုတာကာကြီး။ကာကြီးဆိုတော့တနင်္လာနံနှစ်ကနံကိုယူရတယ်။အဲ့တော့ပေါင်းလိုက်တဲ့အခါဘာလို့လဲဆိုတော့တိတရှစ်နှစ်။အဲ့တော့မြန်မာတက္ကရိထဲကိုတိတရှစ်နှစ်ပေါင်းထည့်လိုက်လို့ရှိရင်သာသနာတက္ကရိဖြစ်တယ်။အဲ့ဒီသာသနာတက္ကရိဖြစ်တဲ့အခါမှာလကိုတတိထားရသာသနာတက္ကရိရဲ့အစဆိုပါစို့နှစ်တက်ကူတာဘယ်ကြမှာကူတာလို့ဆိုကဆုံလာပြီကဆုံလာပြီဟာနောက်ဆုံးနှစ်နောက်ဆုံးပေါ့ကဆုံလာပြီကျော်တရက်နေ့ကနေစတွေ့ဒီတွင်မှာတော့ညမတက္ကရိနဲ့သာသနာတက္ကရိကိုတွေ့ပြီးတဲ့အခါမှာကဆုံလာကျမှာသာသနာတက္ကရိအမှန်ကိုပြောရတာဒါလေးတွေကအသေးဖွဲလေးတွေလို့ဆိုနေကိုယ်ကိုယ်သိအောင်ကြိုးစားဩဩရေချက်ရောဆွဲသာသနာအဲ့လိုမြန်မာတက္ကရိထဲမှာသာသနာတက္ကရိထဲပေါင်းဒါပေါင်းတာနဲ့နှုတ်ထားတာဒီတစ်ခုတည်းတစ်ခုတည်းအဲ့လိုမြန်မာနဲ့သာသနာဘုရားပြိဋ္ဌိဘတ်ဆန်နဲ့နှစ်ခုတွေ့ထားတာသာသနာ2556ခုနှစ်ဆိုတာဘုရားပြိဋ္ဌိဘတ်ဆန်နဲ့နှစ်တရားဟောတဲ့နှစ်မဟုတ်ဘူးဘုရားဖြစ်တဲ့နှစ်မဟုတ်ဘူးဘုရားဖြစ်တဲ့နှစ်ကိုသိခြင်း45နှစ်ထပ်ပေါင်းဒီလိုဆိုလိုတယ်တွေ့ဆက်ကြတရားဟောတာသိခြင်းထပ်ပေါင်းဒီလိုဘုရားဖြစ်ပြီးတော့အဲ့ဒီနှစ်မှာဟောတော့ဒါတွေ့ဆက်ကြတရားဟောတာအဲ့ဒီလိုကိုယ်သာသနာနဲ့ဆိုင်ရတယ်မှတ်တမဲ့မနေပဲနဲ့သိခြင်းသိခိုက်တာသိအောင်ကြိုးစားကြအောင်အဲ့တော့ဒီစာပေတွေဟာဟုတ်ခုလိုစာသင်တိုင်းကြီးတွေတီထောင်ပြီးတော့သင်တဲ့လူကသင်ပို့ချတဲ့လူကပို့ချအဲ့ဒါလို့စင်စဲမပြတ်လုံသွားမှဒီသာသနာဘုရားဆော့ဘုရားရဲ့စာပေတွေဟာခုနှစ်ပေါင်း2500ထိအောင်စာအုပ်ပေါင်းအုပ်ရည်40 နော်စာမျက်နှာပေါ်2000ယောက်ရှိအလုံးကတကရာက52ဥတီကာက26ဥဆိုတာပေါ့လူအဲ့ဒီစာဥတွေဒီစာပေတွေဟာမပြောင်းမပြည့်တည်ရှိနိုင်အောင်ကဘသူတွေရဲ့လက်ထဲမှာရှိတယ်ဆိုသာသနာဝန်ထမ်းရှင်ရန်ဒါအဓိကတောင်းလဲသာသနာဝန်ထမ်းရှင်ရန်ညာဒီပြင်အလုံးမလုံလို့ဘာမှကဲ့ရဲ့စရာမလုံဘူးဒီအလုံးကိုမလုံဘူးဆိုရင်ကိုယ့်အလုံးကိုပြစ်ပြီးတခြားအလုံးလုံတာချီးမွမ်းစရာမဟုတ်ဘူးခုခေတ်မှာဆိုတော့ရှင်ဖုန်းကြီးတွေလူမှုရေးတွေသွားအာယုံဆိုင်တယ်ဟွာတွေလှုပ်တယ်ဓာတ်တွေလှုပ်တယ်တကယ်ရတော့သာသနာအတွက်ကောင်းတယ်လို့လှုပ်တဲ့အလုပ်ကမကောင်းတဲ့အလုပ်တော့မဟုတ်ဘူးကောင်းတယ်သို့သောသာသနာအတွက်ကိုလုံးရမယ့်အလုပ်ကိုလုပ်ဖို့မမေ့ဘူးအရေးကြီးတယ်ကိုလုံးရမယ့်အလုပ်ကဘာလဲဆိုရင်သာသနာနဲ့ပတ်သက်တဲ့စာပေစာပေချမ်းသာတယ်မပြတ်မပြတ်အောင်ထိမ့်သိမ်းဆောင်ရှောက်ဖို့အလုပ်ဖုန်းကြီးတွေရဲ့အလုပ်အကယ်၍ဖုန်းကြီးတစ်ပါးဟာစာလည်းမသိဘူးစာလည်းမချဘူးဒီပြင်အလုပ်တွေရှောက်လုပ်တယ်နော်ဒီစာပေတွေဟိုအတိတ်တွေမဖော်နိုင်ဘူးဆိုရင်ဘယ်သူအဖြစ်ဖြစ်ဖုန်းကြီးတွေဖြစ်ပဲဒီစာပေတွေရဲ့အတိတ်တွေလက်ဆင့်ကမ်းရစာတတ်တဲ့ပုဂ္ဂိုလ်တွေကတပည့်တွေကိုသင်ပေးရမယ်တပည့်တွေကတတ်ပြီးရင်နောက်တပည့်တွေကိုဆက်သင်ပေးရစာအုပ်လက်ဆင့်ကမ်းတော့လို့ကတော့ခေါင်းကူအိတ်ပါပဲနော်ဘီရိုတဲ့ထည့်ထားမှာဖတ်တတ်မှလည်းမဟုတ်ဘူး။နောက်ကြတိမှလည်းမဟုတ်ဘူး။အဲ့တော့စာပေကိုလက်ဆင့်ခံနေဆိုသင်ပေးရ။သင်ပေးရ။သင်ပေးခြင်းဖြစ်လာလဲစာပေကိုလက်ဆင့်ခံလို့ရတယ်။မသင်ဘဲနဲ့ဘယ်သူမှမတတ်ဘူး။ဒါကြောင့်မလို့ထိုးလုံနေတဲ့အလုပ်ဟာအိန္ဒမအရေးကြီးတဲ့အလုပ်ဆိုတာကိုရင်တို့ဦးစင်းတို့ဒါကိုလေးနဲ့ထား။ဒါကိုလေးနဲ့ထား။ထိုးလုံတဲ့အလုပ်ဟာသိအရေးကြီးတယ်။တခြားအလုပ်တွေတော့အရေးမကြီးဘူး။ဘာလို့လဲ။ရသဗျာလုံနေတဲ့နှစ်ပေါင်း2500 600ဟောထားတဲ့စာပေတွေမပြောက်အောင်တို့တည်းတွေဟာကိုကိုတိုင်းပထမနားလည်အောင်သင်ရမယ်နားလည်အောင်သင်ပြီးတော့အတော့တဆင့်ပို့ချမယ်တဆင့်ပို့ချ generation တစ်ခုကနေနောက် generation တစ်ခုလက်ဆင့်ကမ်းရအဲ့ဒါလို့ကမ်းလာခဲ့တာပဲလေခုဒီကြောင်းလိုက်ပဲကြည့်အောင်နာဂဆရာတော်ရဲ့တို့ကိုသင်ပေးသွားတို့ကနေလက်ဆင့်နာဂဆရာတော်ကလက်ဆင့်ကမ်းတော့နာဂဆရာတော်ပြီးတော့ငါတို့ကတခါလက်ဆင့်ကမ်းအခုငါတို့ပြီးတဲ့အခါတို့နောက်ကတပည့်တွေကတစ်ခါလက်ဆင့်ကနောက်တပည့်တွေကဒီတစ်ခါမင်းတို့ကတစ်ခါလက်ဆင့်ကဒီလိုသွားတာစင်စစ်မပြတ်ဒီလိုသွားမှသာသနာဆိုတာတည်ရှိတယ်လူဝတ္တတန်ဆိုတာတအားကြီးရှိတာမဟုတ်ဘူးအနည်း20 30လောက်ဒီလိုလုံးနိုင်တာဒီပါဆိုလို့ရှိရင်ဒီကြောင်းလိုက်တစ်လိုက်အနေနဲ့ပြောမှဆိုလို့ရှိရင်1920ရင်းနှစ်ကစတင်ပြီးတော့ဒီကြောင်းမှာငါတို့အဲ့ဒီနှစ်ကကိုရင်ဘဝနဲ့ဝါဆိုတယ်တနည်းသို့သောကိုရင်ဘဝကလည်းစာချလာတယ်နှစ်ပေါင်း30ကျော်ဒီကစာချလာတယ်ဒီကမှာလက်ဆင့်ကမ်းဒီလိုလက်ဆင့်ကမ်းလာတယ်အခုပုံပုံတွေကလည်းဒီလိုတစ်ဆင့်တစ်ဆင့်လက်ဆင့်ကမ်းပါအဲ့ဒီလိုလက်ဆင့်ကမ်းတဲ့အခါအမှတ်တမဲ့အနေနဲ့စာချတဲ့ပုံပုံတွေကလည်းစာလေးကြီးချတာမဟုတ်ဘူးတစ်ဖက်ကလည်းကို့အတွက်စာစာလေးကိုဖတ်ရှုဖို့လေ့လာဖို့စာသင်တဲ့ပုဂ္ဂိုလ်ကလည်းအချိန်အားတဲ့အချိန်မှာစာပေဆိုင်ရာတွေကိုဖတ်ရှုဖို့ဘောဓုတ္တရှိအောင်ကြည့်ဖို့ဒါတွေဟာအမှန်တမ်းအရေးကြီးအရေးကြီးဆုံးကတော့စာသင်နေတဲ့အချိန်စာဝဲဖြေမဲ့အချိန်စာဝဲအောင်ဖို့ကတော့အရေးကြီးတာပေါ့စာဝဲအောင်ဖို့ကိုနံပါတ်1ထားစာဝဲအောင်ပြီးတော့စာဝဲအောင်ဖို့ကြိုးစားတဲ့ကြားတွေကနေပြီးတော့နံပါတ်1တို့နံပါတ်3တို့ကြတော့စာပေဆိုင်ရာကိုဥတာနေပြီးရှိတယ်။လိုအပ်တယ်။တခြားစာအုပ်တွေဖတ်မဲ့စာပိဋကတ်နဲ့ပတ်သက်တာတွေကိုကိုနားလည်အောင်ကြိုးစားအထောက်အပံ့ဆိုရင်ငယ်ငယ်ရွယ်ရွယ်နဲ့စာပေကျမ်းဂန်တွေတက်ရောက်ပြီးတော့ဘုန်းကြီးတို့ရှိပါကြမှာ။အေးဒါကြောင့်မလို့အခုပြောတဲ့ဆုံးမဩဝါဒရိုသေစွာမှတ်သားပြီးတော့တို့တွေဟာသာသနာမှာကြီးပွားအောင်ဆောင်ရွက်ကြမယ်လို့သာသနာပြုစိတ်ထက်အပြည့်နဲ့လိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း